မြန်မာစစ်တပ်နောက်ဒီမိုကရေစီရေးတောင်းဆိုဆန္ဒပြကြသူတွေအပေါ်စစ်တပ်ရဲ့အကြမ်းဖက်ခုနှိမ်မှုတွေနဲ့ဆက်ဆံနေတဲ့စစ်အရာရှိနှစ်ဦးတမနှစ်ခုကိုအမေရိကန်ကတင်းနှံလာနေမှာအရေးယူတက်ခတ်ပါတယ်။ရဲစုံတာဝန်လဲယူထားတဲ့ဒုတိယပြည်ထောင်ရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးတန်းခိုင်စစ်စင်ရေးအထူးအဖွဲ့မှဒုတိယဗိုလ်ချုပ်ကြီးအောင်စိုးတမ33ခြေလင်းတမ89တို့ရဲ့ပိုင်ဆိုင်မှုတွေအကျိုးစီးပွားတွေကိုအမေရိကန်ကပိတ်ပင်ကပ်တကြောင်းဘဏ္ဍာရေးဝန်ကြီးဌာနကမတ်လ22ရက်နေ့မှာကြေညာလာပါဖေဖော်ဝါရီလ2ရက်နေ့ကမှရဲစုံရဲ့ကြည်တဲရေးဒုဝန်ကြီးဖြစ်လာတဲ့ဒုတိယဗိုလ်ချုပ်ကြီးတန်းလိုင်လက်အောက်မှာရဲတပ်ဖွဲ့ဟာညီကျန်းစွာဆန္ဒပြသူတွေကိုအဓိကယုံနေနေမြေလက်နက်တွေကျင်းစစ်တွေတုံတက်ခိုက်တာကြောင့်မတ်လ14ရက်နေ့မှာတိုင်းတန်ရာကဆန္ဒပြသူ39ဦးသေဆုံးရမှုအပါအဝင်နိုင်ငံတော်ဆန္ဒပြသူဒါဇင်နဲ့ချီတေးဆုံးရတယ်လို့ဗန္ဒာယူဝန်ကြီးဌာနကြေညာချက်ကဖော်ပြပါတယ်။တပ်မ33ကိုမန္တလေးမှာတက်ချပြီးရန်ကုန်မှာတပ်မ89တို့ကိုတက်ချထားပြီးကြောင်းလူကြိုရေးတပ်ဖွဲ့တွေရဲ့တပ်ဖြတ်မှုတွေအပါအဝင်အင်အားအလုံးကျုံသုံးတာတွေဖြစ်လာတယ်လို့ဗန္ဒာယူဝန်ကြီးဌာနကထောက်ပြထားပါတယ်။တပ်မ33ဟာဆိုရင်2018ခုနှစ်တုန်းကလည်းရိုဟင်ဂျာတွေအပေါ်ဆူဆူရရလူခွင့်ရေးချိုးဖောက်မှုကြောင့်အမေရိကန်အရေးယူတန်းခတ်ခံထားရတာဖြစ်ပါတယ်။မန္တလေးရတနာပုံတင်ပေါ်စိတ်မှာလူနှစ်ဦးတေဆုံးအများအပြားထဏ်ရာရခဲ့တဲ့ဖေဖော်ဝါရီလ20ရက်နေ့ဆန္ဒပြသူတွေကိုကြီးအစ်စ်နဲ့ပြစ်ခတ်တာမှာတပ်မ33ကစစ်သားတွေပါဝင်တယ်ဆိုအမေရိကန်ဗန္ဒာယူဝန်ကြီးဌာနကပြောဆိုထားပါတယ်ဆန္ဒပြသူတွေကိုတပ်ဖြတ်နောက်ဒေရှိထဏ်ရာရစေတဲ့အချိန်အင်အားသုံးပြီးအကွက်ချဖြိုခွင်းတဲ့လုံခြုံရေးတပ်ဖွဲ့တွေထဲမှာတပ်မ33နဲ့တပ်မ89နှစ်ခုစလုံးပါတယ်ဆိုလဲဖော်ပြပါတယ်နောက်ထပ်အရေးယူခံရတဲ့စစ်စင်ရေးအထူးအဖွဲ့မှဒုတိယဗိုလ်ချုပ်ကြီးအောင်စိုးကတော့ဗိုလ်ချုပ်မှုကြီးမြောက်လှိုင်ကိုတိုက်ရိုက်အစီခံရသူဖြစ်ပြီးသူထင်းချုပ်တဲ့ဒေသကြီးမှာလည်းငင်းကြစွာဆန္ဒပြသူတွေရဲရဲစက်စက်တက်ခတ်ခံရတယ်လို့ဖော်ပြပါတယ်။လက်နက်ကိုင်စစ်သားတွေဟာစစ်မြေပြင်အတွက်သာဖြစ်ပြီးရဲတပ်ဖွဲ့လုပ်ငန်းတွေအတွက်မဟုတ်ကြောင်းလူသေကြည်စီတဲ့အထိအင်အားသုံးတာဆိုရင်ဆရာနာဒိန်ဆန့်ကျင်ဆန္ဒပြသူတွေကိုအကွက်ချကြံစီနှိမ်နှင်းမှုသာဖြစ်တယ်လို့အမေရိကန်ကပြောဆိုထားပါတယ်ရှင်။